ကချင်ပြည်နယ်မောကောင်းမြို့နယ်နမ်မတီဒေသအတွင်းပစ်ခတ်တိုက်ခိုက်မှုကြောင့်ကဆုံကျေးရွာသားတထောင်လောက်ဟာနမ်မတီဘာသာရေးအသင်းတို့အကြောင်းမှာစစ်ဘေးတိမ်းရှောင်နေကြရပါတယ်။မင်းတိုက်ခိုက်မှုမှာတိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ပဲအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့လည်းခရီးရန်အသင်းတို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကဆက်သွယ်မြင်းမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီမြို့ကစုပ်ကျေးရွာမှာမြမတပ်မတော်ရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ရွာသားသဆောင်ကျော်ဟာကချင်နှစ်ချင်းတင်းတော်ကျောင်းမှာတင်းချောင်ရောက်ရှိနေတယ်လို့တင်းအုပ်ဆရာတော်စင်ရန်ကပြောပါတယ
်။နှစ်ချင်းတင်းတော်ထဲမှာတော့လူကြီးတွေကတော့အခု700နေပါတော့ရှိသေးတယ်။တင်းတော်အကြည့်ကြောင့်မဟုတ်တော့ဝင်တစ်ဖက်တည်းလည်းရှိသေးတော့လေဒီလိုကပြည်ရောင်းပါလိမ့်မယ်ရှင်။ဒီလိုကတော့ထဲမှာရှိနေသေးတော့လမ်းတော်ရောင်းကတလိတ်ရှားကျောင်းမှာကတော့150ပေါ့အဲ့ဒါလည်းခမန်းချေပဲရှိသေးတယ်
ဒီစစ်ဘေးရှောင်တွေဟာမလေးကလေးကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ကစုပ်ရွာကနေထွက်ပြေးသိမ်းရှောင်လာတာပါထွက်ပြေးလာသူအထက်ကဥယျာဉ်80ကျော်ဟာစစ်ရှောင်စခန်းထဲမရောက်သေးတဲ့အတွက်အသင်းတော်တာဝန်ရှိသူတွေလူမှုအခြေပြုဖွဲ့တွေကနေလိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်မနေ့ကတိုက်ခိုက်မှုမှာကစုပ်ကျေးရွာတွင်တရားဥပဒေဖွဲ့တွေမရှိဘဲတပ်မတော်ကနေဝိုင်းပါတိုက်ခိုက်လာတယ်လို့အသင်းတော်တာဝန်ရှိသူဦးလာကြာကဆိုပါတယ်
နမေအမဒီဒုက္ခတွေဖြစ်ပြီးတဲ့အချိန်ကြီးတော့ကျန်ရင်နဲ့တက်ပြီးဖြစ်တာမဟုတ်ဘူးအဲ့ဒီရွာမှာကျန်ရင်တက်ခံလည်းမရှိဘူးပုံစံရေးပိုင်းရုံးလို့ရှိတယ်ဆဲအမတတ်မတော်ကတခါတည်းအမဖျားကျောင်းမှာဒီသူကခေရင်းနဲ့မနဲ့ရှိနိုင်မှာတော့အဲ့ဒီပစုံဆိုင်ချမှာတက်ပြီးဖြစ်တဲ့ခါကျတော့ရွာသားရဲ့အင်းချုံရတဲ့မယ်ဆိုမှအကြီးဝဲလုပ်နေတဲ့အချိန်မှာအမဝင်လာကြအမအဲ့လိုတိခတ်ပြီးမှဆက်ဖြစ်တယ်နောက်တော့ကျန်ရင်ရင်းစစ်ကအဲ့ရွာဘက်ကိုပြန်လာတက်ပွဲတော့ကြံဖြစ်တယ်လို့အဲ့လိုတော့တည်ငြိမ်ကြရတယ
်ပြီးကြတဲ့ဩဂုတ်လ10ရက်နေ့ကနမ်မတီမြို့ကစုပ်ချောင်းပြားမှာ KIO နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရွာသားတွေစစ်ဆင်မှုမနေ့ကဖျားချောင်းမှာစီဝေးလုပ်နေတုန်းတပ်မတော်ကနေဝင်ရောက်ပစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုခဲ့ကြောင်းဦးလာကြာကဆိုပါတယ်လက်ရှိကစုပ်ရွာဒေသတွင် KIO နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့သတင်းတွေပေါ်ထွက်နေပေမဲ့ဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်လို့အတည်ပြုချက်မပေးနိုင်ဘူးလို့လည်းသူကဆိုပါတယ်မလေးကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းရွာသား3ဦးကတေဆုံးခဲ့တယ်လို့ကစုပ်ကျေးရွာသားတို့ကပြောပါတယ
်နောက်ဆုံးအစီအစဉ်လေးကတော့အဲ့ဒီ3ယောက်ကတော့ပြစ်ခတ်ပတ်ပြီ3ယောက်ကတော့နမေတော့ပြစ်ခတ်မပြေ
ကစုပ်ရွာစဉ်ပြစ်ခတ်မှုမှာရွာသားတွေစိတ်ခတ်တေဆုံးမှုတွေရှိနေပေမဲ့သတင်းအချက်အလက်တိတိကျကျမရရှိသေးဘူးလို့ဖြစ်စဉ်ကိုစောင့်ကြည့်နေတဲ့ကချင်လူစုအခြေပြုဖွဲ့တာဝန်ခံဇော်နန်းဘူးကပြောပါတယ်
ရွာသားတွေစိတ်ခိုက်မှုရှိရရွာသားတွေကိုဖမ်းသွားတယ်ဘယ်သူတွေကဘာဖြစ်တယ်ဆိုတော့အခုတည်းကသတင်းချက်လက်အသိရမရဘူးအပေါ်တော့ကလည်းစိတ်ကိုပိုင်နေကြတယ်အေးကြောက်သွားတဲ့လူ50ကျော်60နီးပါးကိုမရသေးဘူးပေါ့နော်ကျမအစားအိမ်ကိုတော့မင်းကဖမ်းသွားတာပေါ့နော်ဒီမနေ့ကျမပြန်မေးစီတော့တတ်လိုက်ပြီဆိုတာကြားတယ်အခုတည်းကသတင်းတွေကအသိရမရအောင်ဖြစ်နေတယ
်ဘုရားကျောင်းသွင်းပြိမိနေတဲ့ရွာသားတချို့နဲ့တောင်းသွင်းမှာဆွဲပြေးသိမ်းရှောင်နေတဲ့ရွာသားတချို့ဟာမိသားစုနဲ့မစုံနိုင်သေးဘူးလို့သော်နံဘူကဆိုပါတယ်ဖန်စီခံရတဲ့သူတွေသိဆုံးတဲ့သူအရေးအတွက်တိတိကျမပြောနိုင်သေးပေမဲ့မနေ့ကသက်ခိုက်မှုအတွင်းရွာသားသူသိခိုက်တန်ရရရှိခဲ့ပြီးနမတိအသိန်းတော်ကျောင်းမှာစေဝါကုသခံရပါတယ်။ကစုပ်ကျေးရွာဟာ KIO စိုင်းရင်စတဲ့နဲ့၄မိုင်ခွာမှာတည်ရှိပြီးအင်ချီ200ကျော်ရှိနေပါတယ်။ဒေသတွင်းပြစ်ခတ်တိုက်ခိုက်ခံရမှုကြောင့်နမတိခရိယအသိန်းတော်ကျောင်းကိုသိမ်းရှောင်လာတဲ့စစ်ကြောင်းတွေကိုပါရာရေးသိမ်းဖွဲ့တွေလူမှုသိမ်းဖွဲ့တွေပြင်ကချင်းပြည်နယ်အစိုးရဖွဲ့ကလည်းအကူအညီပေးဆောင်နေပါတယ်။စစ်ဆောင်ရွာသားတွေရဲ့အနေထားကိုတော့ကချင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်မြတ်သွေးဆန်ကအခုလိုပြောပါတယ
်ကျမတို့ကြားတဲ့လောက်ကတော့သူတို့ပြောတာတော့အဲရွာတွေကိုတက်ကဝင်လာတော့ဟိုဘက်ကတောက်နေတဲ့ကင်းသမားနဲ့တွေ့လို့ပြစ်တာအလောက်ပဲကြားပါလေရှင်လုံးလုံးစစ်စဲကတော့သူတို့ကတော့အဲ့ဒီမှာတက်ကရွာမှာရှိနေတဲ့အတွက်ခဏရှောင်ခဲ့တာပါဖျားကျောင်းနေမှာကျမတို့ယာယီအပေါင်းဆောင်ကြီးစကားနဲ့ဖွင့်ထားပြီးမှအခုလုံးလုံးစစ်စဲအစိုးရနေပြီးမှစံအိတ်တို့နောက်ပရဟိတအဖွဲ့တွေကစံစီစားဖို့အစားစရာတော့ထောက်ပံ့ထားတာရှိပါလေရှင
်စစ်ဘေးရှောင်တွေအနေနဲ့ဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်နေရာရင်းကိုပြန်ဖို့အခြေအနေမပေးသေးပါဘူး။လက်ရှိကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIU တို့အကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။တိုက်ပွဲတွေကြောင့်ကချင်ပြည်နယ်တွင်းစစ်ဘေးသိမ်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်ဟာတသိန်းကျော်ရှိနေတယ်လို့ကချင်ဒုက္ခသည်ကော်မတီတွေကနေပြောပါတယ်။မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ဆဲပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်ဖို့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNSC ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးရေးကိုယ်စားလှယ်တို့ကနေမနေ့ကထိတွေ့ဆုံဆွေးနွေးခဲ့ရမှာအစိုးရနဲ့တပ်မတော်ကတနင်္ဂနွေလောပြစ်ခတ်ရဆဲကြောင်စတင်ကြီးညာဖို့အပါအဝင်အချက်၄ချက်ကိုသဘောတူညီမှုရရှိခဲ့ပါတယ်ဒါပေမဲ့ဆမ်းပြည်နယ်ကချင်းပြည်နယ်အတွင်းမှာစည်ရေးသိမ်းမှုတွေဆက်လက်ရှိနေတဲ့အနေအထားကြောင့်အစိုးရအနေနဲ့တနင်္ဂနွေလအတိုင်းသာပြည်ရရေးကြေညာနိုင်ဖို့အတွက်စိန်ခေါ်မှုတွေရှိလာနိုင်တယ်လို့ဖက်ဒရယ်မှုလှိမ့်လာသူတွေကလည်းသုံးသပ်နေကြပါတယ်ခင်ဗျာ